ရဲ့ပိုင်းနိုင်ငံရေးသမားတွေဒိုင်းနာအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေမီဒီယာသမားတွေကြားစိတ်ဝင်စားစိုးကိစ္စတစ်ခုကတော့ကြားပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထုတ်ဖို့ကြိုးစားတဲ့ကိစ္စဒီကကတိုင်းနာလူငယ်တွေနဲ့အစုဖွဲ့တွေကဆန့်ကျင်ကန့်ကွက်ကြတဲ့ကိစ္စဆန့်ကျင်ကန့်ကွက်သူတွေကိုရဲတပ်ဖွဲ့ကအရေးယူဖမ်းဆီးတဲ့ကိစ္စပြဿနာကိုဖြေရှင်းနေတဲ့ပြည်နယ်ဝန်ကြီးချုပ်ဦးအဲဖောင်းရှိုရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြောတဲ့စကားအဲ့ဒီပြောစကားကိုတပ်မတော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကိုမသိလို့ပြောတဲ့စကားအဖြစ်သတင်းထုတ်ပြန်တာစတဲ့ဖြစ်စဉ်ဖြစ်ပါတယ်တကယ်ဆိုရင်လည်းကောင်းတာကပြည်နယ်ဝန်ကြီးချုပ်ရဲ့ပြဿနာဖြေရှင်းနေရပုံပါဝန်ကြီးချုပ်ဟာဗိုလ်ချုပ်ကျေးဇူးစိုက်ထူလို့တဲ့ NLD အားစုတွေကတစ်ဖက်ဘုရုပ်ကျေးရုပ်ဆိုင်တူတော်ကိုဆန့်ကျင်တဲ့ဒေသခံတိုင်းသားတွေကတစ်ဖက်တမတော်ဘက်ကလည်းသူ့ပြောစကားကိုမထောက်ခံဆိုတဲ့ဒေသနိုင်ငံချင်းနေတဲ့ရောက်သွားပုံရပါတယ်။ခုဒီပါအဲ့ဒီကြောင်ဆွေးနွေးပြင်ပြသွားပါမယ်
။အခြားသောမြို့ရွာများမှလိုပါပဲ။ကယားပြည်နယ်လိုက်ကော်မြို့မှလည်းဘုရုပ်အောင်ဆန်းကျေးရုပ်ဆိုင်တူဖို့စ조사မှုဖြစ်ပေါ်လာပါတယ်။ MLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကြောခွင့်ရတွေကတော့အခုလိုဘုရုပ်ကျေးရုပ်ဆိုင်တူရဲ့ကိစ္စသူတို့အစိုးရသူတို့ပါတီကလုတ်ကန်ဆောင်ရွက်နေတာမဟုတ်ပြည်သူတွေကသူတို့ဘာသာဆောင်ရွက်တာဖြစ်တယ်လို့ပြောကြပါတယ် NLD အစိုးရ NLD ပါတီကတိုက်ရိုက်အကောင့်တွေဖော်တာမျိုးမဟုတ်ဘူးဆိုပေမဲ့ဗိုလ်ချုပ်ကြီးရုပ်စိုက်ထူဖို့စ조사ကြသူတွေကတော့ NLD ပါတီဝင်တွေပါတီလိုလားသူတွေဖြစ်ဖို့များပါတယ်ကြားပြည်နယ်လိုက်ကော်မျိုးတန်တာဟေဝန်ပန်းတန်တွင်ဗိုလ်ချုပ်ကြီးရုပ်စိုက်ထူရေးပြည်ညောင်ရေးကော်မတီကတော့ကြားပြည်နယ်အစိုးရကိုယ်တိုင်ဥဆောင်ဖွဲ့စည်းအကောင့်တွေဖော်ပေးခဲ့တာပါနောက်တော့အလုံးသိကြပြီဖြစ်တဲ့အတိုင်းဒေသခံတိုင်းသားလူငယ်တွေနဲ့အစုအဖွဲ့တွေရဲ့ကံကွက်မှုထွက်ပေါ်လာပါတယ်။တကယ်တော့အဲ့ဒီကံကွက်ကြရဲဆိုတဲ့ဒေသခံလူငယ်ကောင်းဆောင်တွေဆိုတာကလည်းတခြားသူတွေမဟုတ်ပါဘူး။တစ်ချိန်ကစစ်အာဏာရှင်စနစ်ကိုတွန်းလှန်ရမှာအနစ်နာခံအပင်ပန်းခံပါဝင်ခဲ့ကြတဲ့ NLD လှုပ်ရှားမှုတွေမှာဝင်ပါဝင်လုခဲ့ကြတဲ့နောက်ဆုံး2015မှာ NLD ပါတီအနိုင်ရအောင်ကူညီခဲ့ကြတဲ့ကယင်းပြည်လူငယ်တွေပါအဲ့ဒီကိနီလူငယ်တွေရဲ့အကြောင်းပြချက်ကတော့သူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုလေးစားမျက်နှာစံပိုးထားတယ်။အထူးသဖြင့်ဗိုလ်ချုပ်အောင်ဆန်းစ조사ရယူပေးခဲ့တဲ့ပင်လုံသဘောတူညီချက်တိုင်းရင်းသားဂန်းတူရေးဂတိကဝတ်အဲ့ဒါတွေဖြစ်တဲ့အကြောင်းသူတို့အနေနဲ့ဖယ်ဖယ်ပြည်ထောင်စုလိုလားတယ်။တိုင်းရင်းသားဂန်းတူအခွင့်အရေးလိုလားတယ်။ဗိုလ်ချုပ်ရဲ့သဘောထားဂတိကဝတ်တွေကိုလိုလားတယ်။အဲ့ဒါတွေမပါတဲ့ဗိုလ်ချုပ်ရုပ်ထုတသက်ကိုတော့လက်မခံနိုင်ဘူးဆိုတာပါပဲ။အခြားတစ်ဖက်မှာလည်းတိုင်းရင်းသားတိုင်းသူတို့အလေးမြတ်ပြုရာခေါင်းဆောင်တွေအတီးတီးရှိကြသလိုသူတို့မှလည်းရှိတဲ့အကြောင်းအဲ့ဒီတက်ဆိုင်ရာလူမျိုးစုတွေရဲ့ခေါင်းဆောင်အထိမ့်မဲ့ရုပ်တုတွေအတိမတ်ပြစ်မခံရသေးခင်ဗိုလ်ချုပ်ရုပ်ပုံလာပြီးစိုက်ထူတာဟာမတင့်တော်တဲ့အကြောင်းစတာတွေပဲဖြစ်ပါတယ
်ဒီလိုနည်းနဲ့ကံွက်တွေတွေကဆလာပြတင်းဒီဒီသမိုင်းကြောင်းနဲ့ဆိုင်တဲ့ဆိုင်ရွက်တွေဝေးအစိုးရနဲ့ရဲတပ်ဖွဲ့ဘက်ကတော့ဆလာပြမှုတွေဟာဒီသေးဥတွေနဲ့မညီဘူးဆိုပြီးတားမြစ်ခေါင်းဆောင်တွေကိုဖမ်းပြီးတရားရုံးဖို့တရားစွဲခံရအမကမယူလို့အချုပ်ကျဆိုတဲ့အနေအထားမျိုးရောက်လာတာဖြစ်ပါတယ်ဒီလိုချိန်တိရောက်လာတာတော့ပြည်နယ်ဝင်းကျုပ်ဟာကန့်ကွက်ဆန္ဒပြတဲ့လူငယ်တွေပြည်နယ်တွေကလက်နက်ကင်ဖွဲ့တွေအခြားအင်အားစုတွေနဲ့တွဲဆုံဆွေးနွေးတာမျိုးလုပ်ခဲ့ပါသေးတယ်ဒါပေမဲ့ပြည်နယ်မှုမရသလိုအဆင်မပြေမှုတွေထပ်ပြီးပေါ်ပေါက်ခဲ့ပြန်ပါတယ်အဲ့ဒါကတော့ဝင်းကျုပ်ရဲ့ပြောစကားတစ်ခွန်းပြောက်ပါအပြည့်စုံကတော့ဒီလိုမျိုးစုပူတောင်းကြမှုတွေမငြိမ်သက်မှုတွေဖြစ်လာရင်ကျွန်တော်ကိုယ်တိုင်ကလည်းတပ်မတော်ကိုတာဝန်ပေးမှာဖြစ်ပါတယ်။ထိမ့်သိမ်းရမှာဖွဲ့စည်းပုံအခြေခံဥပဒေအရသူ့မှာတာဝန်အပြည့်အဝရှိနေတယ်။သူကတော့ဖြည့်ရှင်းစစ်ဖြည့်ရှင်းထိုက်တာတွေကိုဖြည့်ရှင်းရမှာဖြစ်ပါတယ်။ကျွန်တော်ကလည်းဒီမှာလိုအပ်တဲ့လမ်းညွှန်မှုတွေပေးသွားမှာဖြစ်ပါတယ်။တကယ်လို့ပြောတဲ့ကြားထဲမှာဖြစ်လာခဲ့ရင်ကျွန်တော်တို့ရဲတပ်ဖွဲ့အင်အားကအနည်းလေးပဲ။အဲ့တော့တပ်ကိုလိုလို့ရှိရင်သူ့ကိုထိန်းခိုင်းမှုအမိန့်ပေးရမယ်။တာဝန်ပေးရမယ်။ဒါကျွန်တော်ရဲ့လှုပ်ဆောင်ရမယ့်တာဝန်ဖြစ်တယ်ဆိုပြီးဖြစ်ပါတယ်။ဒီပြောဆိုချက်ကိုတိုင်းသားအင်အားစုတွေဘက်ကခါခါပြီးပြီးဖြစ်ကြပါတယ်။ဝင်းကျုံဟာဆလာပြတာကိုစစ်တပ်နဲ့နှိမ်နှင်းမှုချင်းချောက်တယ်ဆိုပြီးဖြစ်ပါတယ်
။အဲ့ဒီလိုအချိန်အများကမထင်မှတ်ပဲထပ်ပေါ်လာတာကတော့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်ပါ။တက်မတော်သတင်းမှန်ပြန်ကြားရေးထုတ်ပြန်ချက်ထဲမှာပါတာကတော့အရေးပေါ်အခြေအနေနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်အခန်း7ပုံမှ410နဲ့412 413မှာဘလို့လောက်ရမယ်ဆိုတာဖော်ပြထားပြီးသားတက်မတော်ဘက်ကတာဝန်လွှဲနိုင်တဲ့တကယ်လုပ်ပိုင်ခွင့်ဟာတမရမှာပဲရှိပြီးဝင်ကြီးချုပ်တွေမှာမရှိတဲ့အကြောင်းကြားပြည်နယ်ဝင်ကြီးချုပ်အနေနဲ့အခြေခံဥပဒေကိုနားလည်မှုလွဲမှားစွာ၎င်း၏ခင်မင်းယူဆချက်အတိုင်းပြောဆိုခဲ့ခြင်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လည်းဝင်ကြီးချုပ် UL Fang Shu နားလည်မှုလွဲခဲ့တာပါ။သူပြောသလိုဆန္ဒပြမှုတွေကြီးမားမယ်ရဲတပ်ဖွဲ့ကလည်းမလုံလောက်ဘူးဆိုရင်တမရစီတင်ပြတမရကသာပြည်ထောင်ဝင်ကြီးကိုညွှန်ကြားပြီးလိုက်ကောကိုရဲတပ်ဖွဲ့ဝင်အင်အားထပ်ပေါ်တာမျိုးလုပ်နိုင်ပါလေအခြားနည်းလမ်းတွေလည်းရှိနိုင်ပါလေဘလို့ပဲဖြစ်ဖြစ်လက်နက်ကင်ဆောင်ထားတာမရှိတဲ့ဆန္ဒပြသူတွေကို စစ်တပ်ခေါ်ပြီးဖြေချင်းခိုင်းမယ်လို့ပြောမိတဲ့အတွက်တိုင်းသားတွေဘက်ကတော့ဝင်ကြီးချုပ်အပေါ်မကြေမနက်ဖြစ်သွားကြမှာကတော့အမှန်ပါပဲ
။နောက်ဆုံးမှာတော့ဝင်ကြီးချုပ်ဟာအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဗိုလ်ချုပ်ကျေးဇူးတိုက်တွေကော်မတီကိုဖျက်သိမ်းပေးလိုက်ပါတယ်။တကယ်လို့ပုဂ္ဂလိကတီတီဘက်ကလုံခြုံကံ့ရရင်တော့ကူညီမယ်လို့ထုတ်ပြန်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တရားပြည်တဲ့ဝင်ကြီးချုပ်ဦးအယ်ဖောင်းရှိုဟာ NLD, KND, တိုင်းသားအစုဖွဲ့တွေနဲ့တပ်မတော်အင်အားစု၃ခုကြားတဲ့ရောက်သွားတဲ့ပုံမြင်ကြရပါလိမ့်မယ်။ဒါပေမဲ့သူ့အနေနဲ့ဘလောက်ပဲကြိုးစားကြိုးစားဘလောက်ပဲတွေးဆမှုနိုင်တာတွေလုံးလုံးဘယ်အင်အားစုရဲ့လူဝင်ဆန္ဒကိုမှမဖြစ်စေနိုင်ဘယ်အင်အားစုကိုမှလည်းကျင့်နာအောင်စွမ်းဆောင်မပေးနိုင်ခဲ့ကြောင်းပါ။